ညချမ်းပါရှင် VOA မြန်မာဝိုင်းစီစဉ်ရဲ့အင်ကာနစ်ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီညမိုးလင်းတာနဲ့အစိုးရအသစ်ကလည်းအာဏာလွှဲပြောင်းရယူတော့မှာဖြစ်ပါတယ်။ဒီအချိန်မှာပဲအစိုးရအသစ်အတွက်တခဲနဲ့မဲထည့်ခဲ့ကြတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အကြီးမားဆုံးစန္ဒလို့ဆိုရမယ်ဒီအဂတိလိုက်စားမှုလက်တင်ရာစားတော့ခေါ်နီးစပ်ရာအခွင့်အရေးပေးနေမှုတွေညွန်နေပပျောက်ပြီးလူတို့လူတန်းစားအားလုံးတို့အတွက်ဒန်းတူခံစားခွင့်ရမယ်အခြေအနေမျိုးအခွင့်အလမ်းမျိုးကိုမြန်မာပြည်သူတွေရရှိခံစားနိုင်ခွင့်ဘယ်လောက်ရှိလာမလဲဆိုတာနဲ့တော်ရရှင်တို့ရဲ့ဆန္ဒတွေကိုလည်းကျွန်တော်တို့ဒီညမှာဆွေးနွေးချဖို့ပါရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်ကတော့စီးပွားရေးလုပ်ငန်းရှင်ကြီးတူဖြစ်တဲ့ဒေါက်တာဆိုးထွန်း၊နောက် Triangle Women အဖွဲ့ကမက်ခင်လီ၊နောက်လွှတ်တော်အမဟောင်းဒေါက်တာညွညွတင်းတို့ကိုဖိတ်ခေါ်ထားပါတယ်။ဒီပါဝင်ဆွေးနွေးကြမဲ့တော်ရရှင်တွေစာနဲ့ပေးဖို့ဆွေးနွေးထားတာတွေ VOE ရဲ့နောက် Facebook ကနေဆက်သွယ်ဆွေးနွေးထားတာတွေလည်းအများအပြားရှိနေပါတယ်။တက်နိုင်တဲ့လောက်အားလုံးပါဝင်ခွင့်ရဖို့တူတူနဲ့လိုရင်းဆွေးနွေးကြရအောင်ပါရှင်။အခုရေဆုံးတော့ကျွန်မဒေါက်တာဆိုးထွန်းကိုဟိုဆွေးနွေးပေးစီခြင်းပါလေရှင်။အစိုးရတဲ့လက်ထက်မှာစီးပွားရေးလုပ်ငန်းတွေမှာဒန်းတူအခွင့်အရေးရဖို့ဆရာတို့ဘလောက်မျှော်လင့်ထားပါလဲ။နောက်ဒီအဂတိလိုက်စားမှုညွန်နေပြီးတော့နီးစပ်ရအခွင့်အရေးရနိုင်မှုတွေရော့သွားနိုင်မလား။စီးပွားရေးအဝင်အဝိုင်းမှာရောဘလို့များမျှော်လင့်ချက်တွေရှိနေပါလဲရှင်။ဟုတ်ကဲ့။
ကျွန်တော်ကတော့ဒီလိုတိတ်ဆိတ်စီးပွားရေးလက်ထက်မှာတော့ကျွန်တော်အနေနဲ့ဒါနိုင်ငံသားတိုင်းဒီကောင်ဟုတ်ပြီလားဗားလဲတိုင်းဒီလိုအခွင့်အရေးရည်ရည်လေးမြန်မြန်ပြောကျွန်တော်ကဒါဒီလိုများစွာဆရာတွေရေးချေကြတာဖြစ်ပါတယ်။ကျွန်တော်ရရှိနေတာမှာတော့ကျွန်တော်အနေနဲ့ဒီဒီလိုလေးများလေးဆိုင်ရမြန်မာဖြစ်ပြီးတခြားဥစ္စာတွေမှာဖြစ်ပြီးကျွန်တော်ကအခြေဥစ္စာတွေမှာခုနဗလာမှုရှိခဲ့တယ်။ကျွန်တော်ကျွန်တော်ဒီလိုလေးနဲ့ဂျန်လေးကိုမြန်မာတော့ကြောင့်မို့မျက်နှာပေးခြင်းတွေအများကြီးရှိခဲ့တယ်လို့ကျွန်တော်ကလက်ရှိခံစားနေရတာဖြစ်ပါတယ်။
ဟုတ်ကဲ့ရှင်အဲ့တော့ဒီဆရာတို့အခုလောလောဆယ်ပေါ့လေဆရာတို့ဒီစီးပွားရေးအဝင်အဝိုင်းထဲမှာရောစီးပွားရေးဟိုလုပ်ငန်းလုပ်ကံရမယ်ပုံစံအလားအလာတွေများဆရာတို့ဟိုပြောင်းလဲသွားပြီလားရှင်ဘယ်လိုများလှုပ်လှုပ်ရှားရှားရှိနေပါလဲ
လက်ရှိကတော့ကျွန်တော်အနေနဲ့ဥမာရက်တင်တာစီးပွားရေးစီးပွားဒီနာရီခေါ်တဲ့နေရာမှာလေကျွန်တော်ကဟိုဒါလိုက်နေလို့ရှိရအောင်နော်ဆရာတို့ကျွန်တော်ဘာလုပ်ပြီးလဲဆိုတော့ဒီနေ့တက်လဲဒီနေ့ပေါ့ပေါ့ရမ်းလို့ဒီခံရပေါ့နော်ဒါတိကျတယ်ကျွန်တော်ကဒီမှာဒီကိစ္စကနေကသမီးရခရရနေနေရှိတယ်။ဒါတော့ဒီဒီကနေနာဆောက်ရခြင်းမှာဒီဒီပေါ်မရှိတူရတဲ့အခွဲဝိသာဒီရဲ့ဒေသဖြစ်တော့။ဒါကကျွန်တော်ဒီဒီနာရေးရေးတဲ့နေရာမှာရတယ်။ဒါရင်းနေတော့ဟုတ်ရှိ။အကျိုးအဒီနာတော့ကျွန်တော်မတင်ရလို့ရမ်းနေပြီးတော့ပြည်ရမှာအောင်းရင်းထွက်နေတာမျိုးပေါ့နော်။ဒါကဘိုင်းဆက်ဆက်နေလို့ဆိုရင်ကျွန်တော်ကတော့ဒီဟာရီလိုက်စားနေနေတာကျွန်တော်ကဒီဆက်နွယ်မြင်များပြီးတဲ့ဟာတော့ဒီအလေးမှာအတန်မရရှိနေကြတော့ခေါ့
ဟုတ်ကဲ့ပါအခုတော့ဒီကျွန်မအခွင့်ရေးလှူရှာသူမက်ခင်လေးကိုအလှည့်ပေးချင်ပါတယ်ရှင်ဒီမက်ခင်လေးရှင်အဲ့တော့လူမှုရေးပိုင်းမှာရောဘလောက်ဒန်းတူအခွင့်ရေးရလာနိုင်မဲ့အလားအလာရှိပါလဲရှင်အရင်တုန်းကတော့ဒါဘသူနဲ့နီးစပ်လို့ဘသူဘသူကြောင့်ကားမရရဆိုတဲ့နေရာမှာတောင်ကားရက်တယ်ဆိုတဲ့ဟာမျိုးအထိရှိတယ်ဆိုတော့လူမှုရေးပိုင်းမှာရောဒန်းတူအခွင့်ရေးဟိုတပြေးညီအခွင့်ရေးရဖို့အလားအလာပေါ့နော်မက်ခင်လေးတို့ဘလို့များမျှော်လင့်ပါလဲ
ဟုတ်ကဲ့ပါပထမအဆုံးကတော့ဒီအစိုးရတဲ့အနေနဲ့တော့ဒီဟိုအချင်းချင်းအခြားဆောင်မှုတွေကိုကင်ကယ်မယ်ဆိုတော့တို့လည်းပုံမှန်လေးနဲ့တိတိကျကျပြောထားတဲ့အတွက်တို့တော့တက်နိုင်လည်းများဒီပေါ်မှာအာယုံဆိုင်ပြီးလုံးမှာပေါ့နော်ဒါပေမဲ့လက်တွေ့ကြည့်တဲ့အခါမှာကျွန်တော်တို့ကဒီစနစ်ဆိုးစနစ်ပြတ်ကြည့်တဲ့မှာလူရဲ့စိတ်ဓာတ်တွေစာရိတ္တတွေကလည်းပြက်စီးနေတော့ချက်ချင်းနိုင်ရင်တော့ကျွန်တော်တို့လေမြေချင်းညချင်းနဲ့တော့ဒီလိုအပြောင်းလဲကိုဟိုတိတိတတ်တမြင်ရလိမ့်မယ်လို့ကျွန်မမထင်ဘူးရှင်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကအခုပြောင်းနေဆိုတဲ့ဟာလေအပေါ်ပိုင်းပေါ့နော်ဝင်ကြီးအဆင့်လောက်ပဲဒီ energy ကနေပြီးတော့ခံရတဲ့သူတွေဖြစ်တယ်။ကျန်တဲ့အောက်ကအဆင့်ဆင့်သောဝန်ထမ်းတွေနော်အားလုံးကကျတော့အရင်ရှိပြီးသားစနစ်ဟောင်းထဲမှာပဲသွားပြီးတော့ကျွန်တော်တို့ကဟိုကျင့်သုံးပြီးတော့လေပတ်ရတာဖြစ်တဲ့အတွက်အဲ့မှာအခက်အခဲတွေအများကြီးရှိပါမယ်။အပေါ်ဝင်ကြီးအဆင့်လောက်ကပြောင်းဘို့ပေါ့နော်ပြောင်းတောင်မှပေါ့အောက်ကအချင်းချင်းကလိုင်းနာမှုတွေရှင်းသုံးမှုတွေရှိပါမလားဆိုတာကိုလည်းကျမတို့ဟိုစိုးရိမ်စရာဖြစ်ပါတယ်အဲ့ဒါကလည်းကျမတို့အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်ပါတယ်ခုနအမပြောသလိုပေါ့လူမှုရေးကိစ္စတွေမှာကာမရမယ်ရမလားဆိုတော့ဒါကကျမတို့ဘာနဲ့ပူသွားဆိုင်မလဲဆိုရင်ကျမတို့ civic education နဲ့လည်းဆိုင်နေပေါ့လူတွေအသိစိတ်ဓာတ်မှာဒါမျိုးရှိနေအောင်ပေါ့နော်ဟိုအရာရှိရဲ့တာသမီမှမဟုတ်ဘူးအားလုံးမှဒီသိစိတ်ဓာတ်တွေရှိနေအောင်တော့ပညာပေးအလုပ်နဲ့အဲ့ဒါအပိုးဆိုင်နေပေါ့ကျမခုနပြောတဲ့ဟာကတော့ဆိုရဝန်ထမ်းတွေပဲဖြစ်ဖြစ်အခြားသောသက်ဆိုင်ရာပေါ့နော်တာဝန်ရှိတဲ့သူတွေအနေနဲ့ကတော့ကျွန်မထင်တယ်ဒီအစိုးရအနေနဲ့အဲ့ဒါကြီးမားတဲ့အခက်အခဲတစ်ခုတွန်းပေါ့နော်ဖြစ်နိုင်တယ်လို့ထင်တယ်ဟိုဖြစ်နိုင်ကြတော့တကယ်လက်တွေ့လုပ်တဲ့အခါမှာတော့ဖြစ်နိုင်ကြအခုလောလောဆယ်5နှစ်တက်တန်းတွင်းမှာအထူးသဖြင့်ဒီပထမနှစ် တန်းတင်းမှာတော့တော်တော်လေးနှဲလိမ့်မယ်လို့ကျမကတော့ထင်ပါတယ်။ဒါလို့ဆိုစနစ်ဆိုးစနစ်ပြတ်ကြီးကျမဝန်ကစားရတာဖြစ်တဲ့အတွက်တော်တော်မှအခက်အခဲရှိမယ်လို့ထင်လို့ပါ
။ဟုတ်ကဲ့ပါရှင်မခင်လေးကျမတို့ရဲ့ဒီပါဝင်ဆွေးနွေးဖို့သောရရှင်တွေကိုကျမတို့အလှည့်ပေးခြင်းပါတယ်။ဟိုပထမဆုံးတော့ကိုမျိုးပါဝင်ဆွေးနွေးပါရှင်
။ဒီလိုပါကျွန်တော်တို့ဒီဆွေးရတဲ့တက်လာတဲ့ဒီမှာကျွန်တော်တို့ဒီပြည်ကြီးကတော့ခဏဟိုအမှားကြီးစီးနေတော့ဒီပြည်ကြီးဉာဏ်ဉာဏ်ကြီးကိုကြောင်းလဲဖို့စစ်နိုင်မျိုးကိုပြောပါလေသူအခက်ခဲရှိတယ်ပေါ့နော်ကျွန်တော်အမြင်လေးကိုနည်းနည်းပြောပြပါမယ်ကျွန်တော်တို့ဒီအခုလက်ရှိပေါ့နော်ဒီစီးပွားရေးမှာကျွန်တော်နိုင်ငံတော်ရဲ့စီးပွားရေးအားလုံးမှာကျွန်တော်တို့ဘုံပြူထားတာကျွန်တော်တို့ဌာနဆိုင်ရာတွေဘုံပြူထားဖြစ်ပါတယ်အဲ့တော့ကျွန်တော်ထွေအုပ်လိုမျိုးပေါ့ဗျာထွေရုပ်ချုပ်ရေးဌာနလိုမျိုးကြီးကနေပြီးတော့ကျွန်တော်တို့အဖြစ်အပျက်ကျွန်တော်တို့ထောက်ခံချက်တွေအလိုမျိုးယူရပါလေအဲ့ဒါတွေကကျွန်တော်တို့ဒီလိုထောက်ခံချက်တွေရနေပြီးတော့ကျွန်တော်တို့ကြောင်ကျိုးတွေဟိုကျွန်တော်တို့လက်ဆက်လက်ပေးနေယူတွေမတမာမှုတွေအကြမ်းလိုက်စားမှုတွေတော့အဲ့လုတ်ပိုင်ခွင့်အာဏာကိုအလွဲသုံးစားပြုပြီးတော့တော့ကျွန်တော်တို့လုတ်ပိုင်ခွင့်အာဏာကြီးအလွဲသုံးစားပြုမှုတွေကိုဟိုချစ်လာစီတာပါအဲ့တော့ဒါတွေကိုစောင့်ကြည့်နိုင်မှုတွေဆိုလို့ရှိရင်ကျွန်တော်တို့အဓိကဌာနဆိုင်ရာတွေကိုဘဟုပြုတဲ့စီးပွားရေးစနစ်ကိုကျွန်တော်တွေချက်ဖို့လိုပါလေနောက်ပြီးတော့အဲ့ဒါမျိုးပဲတက်ပြီးမှလည်းကျွန်တော်တို့ကဒီလူကြီးသားတွေရောကျွန်တော်လုပ်ငန်းရှင်တွေရောအားလုံးစိတ်ချမ်းသာကိုယ်ချမ်းသာဖြစ်လာမှာဖြစ်ပါလေ
။ဟုတ်ကဲ့ပါ။အ
ခုကကျွန်တော်တို့လက်ပြီးလက်ယူပါကြဖို့ပေါ့နော်။လက်ပြီးလက်ယူပါကြဖို့နဲ့ပတ်သက်ပြီးခုနအမိုင်းရှင်တွေကလည်းပြောပြကြပါမယ်။ကျွန်တော်တို့လက်ပြီးလက်ယူပါကြဖို့ဆိုရင်အလွယ်ဆုံးကြီးနဲ့အညာဆုံးကြီးပေါ့နော်။ဖြစ်နိုင်တဲ့နည်းလမ်းတော့ကျွန်တော်တို့ရွှေလက်စွာကျွန်တော်ဆန္ဒပြတောင်းဆိုခွင့်ရွှေလက်စွာကြီးစားခွင့်ရွှေလက်စွာဝေဖန်ခွင့်လည်းတော့ကျွန်တော်တိုင်ကြားခွင့်ပေါ့နော်။ဟုတ်ပါတော့နော်ကျွန်တော်တို့တိုင်ကြားပြည့်စုံတယ်လွတ်လွတ်လပ်လပ်နဲ့တိုင်ကြားနိုင်တယ်။အကြောင်းကျိုးမပါလဲကျွန်တော်တို့ခြေကြအကျိုးတွေမပါလဲတိုင်ကြားခွင့်နဲ့တိုင်ကြားနိုင်တယ်လို့ပြောရတယ်။အဲ့လိုတိုင်ကြားလာရင်ကျွန်တော်တို့ဌာနဆိုင်ရာတွေကိုကျွန်တော်တို့တီတီချာချာဆီလစ်ပြီးတော့ထိထိရောက်ရောက်နဲ့အေးအေးယူအပြစ်ပေးမယ်ဆိုလို့ရှိရင်ကျွန်တော်အများဆုံးနဲ့ကျွန်တော်ဒီဝန်ကြီးတွေနဲ့ချင်းကြောင်မောင်းနေနေမှာဖြစ်ပြီးတော့အများဆုံးနည်းနဲ့တိုးတက်လာမယ်လို့ကျွန်တော်မြင်နေပါတယ်။ဟုတ်ကဲ့ပါရှင
်။ဒါတော့လူလတ်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော်။ကိုမျိုးဆွေးနွေးတာကျေးဇူးတင်ပါတယ်ရှင်။အခုတော့ကိုသန်းအောင်ကိုအလှည့်ပေးချင်ပါတယ်ရှင်
။ကျွန်တော်တို့ပြောနေတာကတော့ဝင်တက်လာတဲ့ energy ဆိုတော့ကျွန်တော်တို့ဒီလူမျိုးအတွက်ကိုတကယ်လို့စားဆောင်ပြီးတော့လုပ်နေတဲ့အဆိုးရွားကိုကျွန်တော်တို့ကြိုးပြရတယ်ခင်ဗျ။အတိတ်ကထားရတဲ့တိတ်ကတွေကိုလည်းအသာရရာရာကိုပြည်ပြောင်းလဲပြီးနိုင်တယ်လို့ကျွန်တော်အတူတူလည်းယူကြည့်ရတယ်ခင်ဗျ။
အဲ့တော့ကျမတို့ဒီတောင်ကိုရီးယားနိုင်ငံကနေပြီးတော့ခေါ်ထားတဲ့သောရရှင်တယောက်လည်းရှိပါတယ်။လန်ခန့်ကန်းဖြစ်ပါတယ်ရှင်။ဟိုကိုလန်ခန့်ကန်းဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင်
။ကျွန်တော်တို့အဓိကကျွန်တော်တို့မြန်မာနိုင်ငံကအခုဖြစ်ပျက်နေတဲ့အရာကတော့ကျွန်တော်တို့စည်ရင်းမွေးတည်မှုအဓိကသူတို့ဦးစားပေးပြီးတော့လုပ်နိုင်မယ်လို့ကျွန်တော်ပထမအနေနဲ့မျှော်လင့်ပါတယ်။ဒုတိယချက်အနေနဲ့ဒီပညာရေးနဲ့ဘယ်လိုပြောမလဲကျွန်တော်တို့ရဲ့education level ကသူများတွေနိုင်ငံတွေထက်ဆိုင်လို့ကျွန်တော်တို့ကတော်တော်လေးအောက်ကျနောက်ကျတဲ့ပညာရေးစနစ်ဆိုတော့အဲ့ဒီဟာကိုလည်းပြောင်းလဲပေးနိုင်မယ်လို့ကျွန်တော်ဒီခုတက်လာတဲ့ဆူရောက်ကိုမျှော်လင့်ပါတယ်။လက်ပြီးလက်ယူရှိတာလည်းဘာဖြစ်လို့ဒီ agri လိုက်စားမှုတွေရှိလဲဆိုတာအဓိက solution ကြတော့ကျွန်တော်အနေနဲ့မြင်တာကတော့ဆင်းရဲလို့ဖြစ်တယ်လို့အဓိကကျွန်တော်မြင်တယ်အဲကြောင့်ဒီဆင်းရဲမွဲတည်မှုကနေကျွန်တော်တို့ဘယ်လိုရုံးထွက်နိုင်မလဲဆိုတော့ solution ကိုသူတို့အကောင့်ထဲပေါ်ပြီးတော့လုပ်ဆောင်သွားနိုင်မယ်လို့မျှော်လင့်ပါတယ
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်ကျွန်မအခုတော့ဒီဒေါက်တာဦးဆောင်ဆွေးနွေးပေးနေသူတယောက်ဖြစ်တဲ့ဒေါက်တာစိုးထွန်းကိုကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဆင်းရဲမွဲတည်လွန်းလို့အဂတိလိုက်စားမှုတွေဖြစ်နေတာလားချမ်းသာပြီးရင်ချမ်းသာနေကြလို့များအဂတိလိုက်စားမှုတွေဖြစ်နေသလားပေါ့နော်ဆရာ
ကျွန်တော်မြင်တာတော့ဒီကတော့ဆနစ်ပေါ့နော်တော်ကြီးဝင်ကျဲဆနစ်ကိုအာဂရိလိုက်စားလို့ရအောင်ကျွန်တော်တို့ကဆနစ်ကိုတောင်းနေလို့အလိုရောကျွန်တော်ကတောင်းနေတယ်ဘယ်အောင်လုပ်လဲခုနကပြောနေတဲ့ဆေးအမျိုးမျိုးကြီးတစ်ခုကြောင့်ပေါ့ပေါ့ကျွန်တော်တကယ်ထိုင်စားအာဂရိလိုက်စားမှုကဆင်းရဲရဲ့ဒီအောက်ဒီဇင်ထဲမှာလိုက်စားမှုကျန်ဆိုင်အပေါ်မှာကျွန်တော်တို့ချမ်းသာတယ်ဒီအဒီစီနီယာအော်ဖီရှယ်လေးတွေမှာအာဂရိလိုက်စားမှုပြင်ပြီးများပါတယ်အဲကျွန်တော်ကဆေးအမျိုးမျိုးကြီးတစ်ခုကြောင့်ပေါ့ပေါ့ဒီရခိုင်နိုင်ငံရဲ့အရေးနဲ့ပတ်သက်တဲ့အရှိ
ဟုတ်ကဲ့ပါရှင်အခုတော့ဒီကျမတို့ဝင်ရောက်ဆွေးနွေးဖို့ဟိုလှမ်းပြီးတော့ဆက်သွယ်ထားတဲ့အရှင်ပညာဝင်သားကိုဟိုဆွေးနွေးစေချင်ပါတဲ့အရှင်ဖျားအရှင်ဖျားဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်အကတိတိတ်ဖြစ်ဆိုဘယ်လိုလုပ်ရမလဲဆိုရပါဘို့ဒီဥစ္စာတော်ဟိုဒီတည်လာတဲ့အစိုးရအသက်မြင့်မှာဒီလူမှုအရေးအဖွဲ့တွေကအကတိတိတ်ဖြစ်ရဲ့အဖွဲ့ဆိုပြီးတော့အရေးအဖွဲ့တခုလောက်လိုအပ်ပါတယ်
အဲ့ဒီအဖွဲ့အစည်းကနေပြီးတော့ဒီမှာမျိုးနေတဲ့ပေါ့ဒီမျိုးဟာခက်ပြင်းနေအဆက်မျိုးနေအဆက်ရပ်ွက်အဆက်တွေအဖွဲ့အစည်းပြီးတော့အဲဘယ်ဘယ်ပုတ်ဘယ်မျိုးနေတာဘယ်ပုတ်ကအဂတိလေးတိတ်စစ်လေးဟောဖို့အဂတိလေးစားတလေးဆိုတာကိုဒီမှာလူအဖွဲ့နိုင်ငံတော်ကအပြင်းနဲ့ပြုတဲ့အဲ့ဒီမျိုးနေအဆက်ပြင်းနေအဆက်တွေအဖွဲ့အစည်းတစ်ခုလောက်လိုရတယ်ဆိုတာလိုရပါတယ်အခုဦးဇင်း ထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဟာမျိုးပေါ့နော်လွတ်လပ်စွာအဂတိတရားအဂတိလိုက်စားမှုတွေရှိလာတဲ့ဒီလိုမတရားမှုတွေရှိလာတဲ့ဆိုရင်ဒါလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်ဟာလည်းအရေးကြီးတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့လူထုဘက်ကဖွင့်ဟပြောဆိုလာနိုင်မဲ့အခွင့်အရေးပေါ့နော်မျှော်လင့်ချက်တွေတော့ရှိလာနေပြီလို့ယူဆရပါတယ်အဲ့တော့မတ်ခင်လေးရှင်ဒီပေါ်မှာရောလူထုဘက်ကဘလောက်ပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုလာနိုင်မလဲလူတို့ရဲ့ဖွင့်ဟပြောဆိုချက်တရားဘလောက်ထိအရေးပါလာမယ်လို့အမတို့ယူဆထားပါလဲရှင်
။ဟုတ်ကဲ့အဲ့ဒါတော့လုံးဝဒီဒီမိုကရေစီစနစ်မှာဆိုရင်တော့ freedom of expression ကအင်တာမအရေးကြီးပါတယ်။အဲ့လို freedom of expression ကိုပေါ်ပြနိုင်တဲ့နည်းလမ်းတွေလည်းဒီဆိုရင်ကျမတို့ဒီပထမ5မိနစ်တက်တန်းထဲမှာလည်းအထိုက်အယောက်ပေါ့ကျမတို့လူတို့နဲ့ရင်းနှီးကြတယ်။မီဒီယာတွေကတစင်ထုတ်ပေါ်တာတွေရှိရပေါ့နော်။ဒီမှာမီဒီယာရဲ့အခန်းကဏ္ဍအင်တာမအရေးကြီးတယ်။မီဒီယာတွေကလည်းတကယ်တမလိုက်တယ်နဲ့ independent ပေါ့နော်။လွတ်လပ်တဲ့အမီကိုကင်းတဲ့မီဒီယာတွေဖြစ်တယ်ဆိုရင်တော့ပြည်သူလူထုအကျိုးအတွက်ကိုထောက်ပြဝေဖန်တာမျိုးတွေနော်မီဒီယာကနေတစင်ပြည်သူလူထုကတည်တာနဲ့မီဒီယာကတစင်လုံးနိုင်တယ်။သို့မဟုတ်ပြည်သူလူထုကမတည်သေးရင်တော့မှဒီမီဒီယာကနေပြီးတော့မှပေါ်ထုတ်ပြီးတော့စဉ်းစားမျိုးလုပ်နိုင်တယ်။နောက်တနည်းကတော့ဆန္ဒပြတာလေကျွန်တော်တို့ဒီနောက်ပြီးတော့ complaint mechanism ကိုကောင်းကောင်းလေးလုပ်ပြီးထားတာပေါ့နော်။မကျေနပ်လို့တိုင်တန်းမှုတွေကိုအရေးယူနိုင်တဲ့ဟာကိုလည်းဒီ mechanism ရန်နေရာကိုလည်းချုံးမွေ့အောင်တကယ်လုပ်ပြောင်းလုပ်ထားပေါ့နော်။တချို့ကတော့တိုင်သာတန်ကြာမှုတန်ကြာပုံတော့ရှိနေဒါပေမဲ့အဲ့တရားစာလည်းအရေးယူရလည်းမရှိဘူးဖတ်တာလည်းမရှိဘူးဒါမျိုးဖြစ်နေရင်တော့ကျွန်တော်တို့အလကားတက်တက်ပဲဖြစ်မှာပေါ့အဲ့တော့နောက်တစ်ခုကဥစဉ်ပြောသွားတဲ့ဟာကိုပြန်ပြီးတော့ကောက်ပြီးတော့ပြောရရင်ကျွန်တော်တို့မှာ monitoring mechanism လည်းရှိရမယ်ပေါ့ဒီအစိုးရရဲ့မူဝါဒအရာအချင်းချက်ချချားမှုကိုပပြအောင်ဒီဌာနတွင်းတွေမှာစူးစမ်းပြီးလုပ်ဆောင်အောင်မှာဖြစ်တယ်လို့ကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေပြည်သူလူထုတွေအနေနဲ့အချင်းအနေစောင့်ကြည့်တဲ့ဟာမျိုးပေါ့နော်စောင့်ကြည့်တဲ့အနေဒါ watchdog လို့ပဲခေါ်ခေါ် monitoring လို့ပဲခေါ်ခေါ်ပေါ့ဒါမျိုးတွေကျွန်တော်တို့လုပ်ပြီးနေရမယ်ဒါမှသာကျွန်တော်တို့က check and balance အနေနဲ့ရှိပြီးတော့ order မျိုးလုပ်နေဆိုတခါပြန်ကြရင်ကျွန်တော်တို့ကရည်ရွယ်လို့တော့မဟုတ်ဘူးအချင်းပါနေတဲ့စနစ်ထဲမှာမျောပါနေရတဲ့လူတွေအနေနဲ့ကျတော့မတိမတာပဲဖြစ်ဖြစ်ဟိုမတိတဲ့နဲ့ပဲဖြစ်ဖြစ်ပေါ့နော်ဟိုလောက်သွားမိတာမျိုးရှင်စောင့်ကြည့်တဲ့အဖွဲ့တွေကနေဒါကိုထိန်းချုပ်ပေးခြင်းအပြင်ကျွန်တော်တို့ဒီစနစ်ကိုလည်းထိန်းချုပ်ပြီးတော့တွားလို့ရတယ်ဒါပေမဲ့တစ်ခုရှိတာကကျွန်မစိုးရိမ်တာကအဲ့ဒီလိုမျိုးထိန်းချုပ်တဲ့စနစ်မျိုးကိုရက်သက်ဖွဲ့စည်းရလုပ်တဲ့အခါမှာတာဝန်ရှိသူတွေနေနေတော့ဒါကိုရှင်းရှင်းလင်းလင်းနဲ့ဟိုဘယ်လိုခေါ်မလဲအမြင်ကြည့်ဖို့လိုတယ်ပေါ့ပြဿနာရှာတာမဟုတ်ဘူးဒီလိုအချင်းချင်းစာစားမှုရဲ့တက်တနာတွေကိုပပျောက်တော့ဝိုင်းဝန်းကူညီတယ်ဆိုတော့အမြင်နဲ့ပူပေါင်းဆောင်ရွက်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းလိမ့်မယ်အဲ့လိုမဟုတ်ပဲဓာတ်ရုပ်ကိုပြဿနာရှာဖို့တဲ့ဒီလိုအဖွဲ့တွေဖွဲ့ပြီးတော့စောင့်ကြည့်နေတာပါလားလို့ထင်တဲ့အခါမှာဆိုရင်အချင်းချင်းပြစ်တိုက်မှုတွေကပို့ပြီးတော့များနိုင်တယ်ဒါကဆိုရင်ကြလည်းဖြစ်သွားနိုင်တယ်နားလည်မှုရှိရင်တော့ဒီစနစ်ကအကောင့်ထဲပို့နိုင်တယ်ဆိုရင်တော့ဓာတ်ရုပ်တို့ကပို့ပြီးတော့ကောင်းတဲ့ဒီအချင်းချင်းစာစားမှုကိုတက်နိုင်ကြမြတစင်ကြီးတစင်လျှော့ချနိုင်တဲ့အနေအထားမျိုးကိုမြန်မြန်ရောက်သွားနိုင်တယ်လို့ထင်ပါတယ်အဲ့
တော့ကျွန်မအစီအစဉ်အဆုံးမသတ်ခင်မှာကျွန်မဒေါက်တာစိုးထွန်းကိုအလှည့်ပေးချင်ပါတယ်ဒေါက်တာစိုးထွန်းရှင်အဲ့တော့ဒီစီးပွားအဓိကတော့ဒီစီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းမှာအရင်တုန်းကလို့မဟုတ်ဖဲနဲ့အဂတိလိုက်စားမှုကင်းကင်းရှင်းရှင်းဖြစ်သွားရမယ်တန်းတူရှင်းပြိုင်လာရမယ်ဆိုရင်ကောစီးပွားရေးသမားတွေပေါ့နော်ကြိုက်ကြပါမလားရှင်ဆရာတို့ရဲ့အနေအထားလက်ရှိစီးပွားရေးလုပ်ငန်းရှင်တွေရဲ့အနေအထားတဲမှာဒါဟာလက်ခံနိုင်စရာအကြောင်းအရာရောဟုတ်ပါမလားရှင်ဆရာ
အဲကျွန်တော်တို့မြင်တာတော့အများစုကတော့ကြိုက်တော့ဆိုတော့အများစုကတော့ခုနကအခွင့်အရေးနေလို့အများစုနေတာတော့မကြိုက်ဘူးလူများတို့ကျွန်တော်တရားမှာတော့ဒီမဲ့ဒီကဘူးရယ်နေတော့ကြိုက်နေလို့မြင်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ဒါဒီရပိုင်း၊နောက်ပိုင်းတွေမှာပဲအစိုးရတင်တာတွေဝိုင်းကျက်နေမှာလေ။ဘာမှမသိဘူးတဲ့အဲဒီအများကြီးပေါ့နော်။ဒါရဲ့ဒီကအနေကြီးလေးတွေဒီရှိတဲ့လူငန်းအားလုံးကိုတင်းကျုံရအောင်အနေဖြစ်ရ။အဲဒါကျင်းတာကတော့ဒီအဲဒီအရေးကြီးတဲ့အမှုပါပြောလို့မှာဒီတိုင်းတဲလူခွင့်ရရမှာဆိုတော့ကျွန်တော်တို့ရှိတဲ့ဒီဒီအများကြီးကဘူးရယ်ဝါလာလေ။နောက်ပြီးတော့ကျွန်တော်အဆက်ပြေးပါတယ်။မောင်မြင်ရဆိုင်ကျွန်တော်တို့တော့ဒီနေ့အခွင့်အရေးပြုရလာတယ်ကျွန်တော်တို့ဒီဘက်မှာလည်းကျွန်တော်မြင်တာတော့ကျွန်တော်တို့လက်ရှိဘဝနိုင်ငံတော်ပြောနေတယ်ဆင်းရဲကြမ်းတာကိုအမှုချက်ပြောင်းနေမှာဆက်တဲ့အကြောင်းအပေါ်ပေါ်လာနေလို့ကျွန်တော်မြင်ပါတယ်
ကျမတို့ရဲ့ဒီအင်ကာနိညာချန်တရက်လေးလိုက်အစီအစဉ်ကတော့အချင်းတလောက်ပဲရတဲ့ဒီမှာပဲရှင်းနာခွင့်ပြုပါရှင်။ဥဆောင်ဆွေးနွေးပေးခဲ့ကြသူတွေနောက်စာနဲ့ပေးပို့ပြီးတော့ဆွေးနွေးခဲ့ကြသူတွေဖေ့စ်ဘွတ်မှာဝင်ရောက်ဆွေးနွေးကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်။အစိုးရတက်လက်ထံမှာတော်ရရှင်တို့မြန်မာပြည်သူလူထုမျှော်လင့်ထားတဲ့အတိုင်းကောင်းကျိုးတွေခံစားရစေဖို့လဲဆုမွန်ကောင်း